နာယီကိုလေတိုင်နှုန်း155မိုင်နဲ့ဖလော်ရီဒါပြည်နယ်ကမ်းရိုးတန်းဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမိုက်ကယ်ဟာပြည်နယ်သမိုင်းမှာအဆိုးဝါးဆုံးမုန်တိုင်းဖြစ်သလိုအမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာနှစ်ပေါင်း50အတွင်းအဆိုးဝါးဆုံးမုန်တိုင်းလည်းဖြစ်ပါတယ်။မုန်တိုင်းနဲ့အဆိုးဝါးဆုံးခံခဲ့ရတဲ့ဖလော်ရီဒါကမ်းရိုးတန်းဒေသတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့ဇနီးဖြစ်သူမယ်လနီယာထရမ့်တို့တွားရောက်ကြည့်ရှုခဲ့ပြီးတန်ရှင်းရေးလုပ်ငန်းတွေအတွက်ကုန်ကျစရိတ်အားလုံးကိုဗဟုအစိုးရကတာဝန်ယူမယ်အကြောင်းပြောကြားလိုက်ပြီးတော့တဘာဝဘေးအရေးပေါ်အကူအညီထောက်ပံ့ပေးဖို့လွတ်တော်ထံတင်ပြသွားမယ်လို့ဖလော်ရီဒါပြည်နယ်ကပြန်လည်မထောက်ခါခင်ပြောကြားခဲ့ပါတယ်။အာဖူဟာမွန်တိုင်းဒိုက်ရိုက်ဝင်ရောက်တိုက်ခတ်ခံရတဲ့ဖလော်ရီဒါပြည်နယ်အတွင်းမြို့နှမြို့တွေကတစ်မြို့ဖြစ်တဲ့ပနားမစီးတီးမြို့မှာနေထိုင်တဲ့ကချင်တိုင်းသားဆူရှိဆိုင်ပန်းရှင်တဦးပါသူကသူတို့မျိုးကိုမုံတိုင်းဒိုက်ရိုက်ဝင်ရောက်တိုက်ခတ်မဲ့အကြောင်းတက်ဆိုင်ရာကသတိပေးချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဘေးကင်းရာကိုရှောင်တင်းခဲ့ပြီးနောက်နေ့မုံတိုင်းမရှိတော့တဲ့အချိန်မှာနေရက်ကိုပြန်လာပြီးကြုံတွေ့ရတဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
။အင်းခွဲတော့ပြည်တယ်ဒါပေမဲ့မလဲဝင်လိုက်ရတယ်ဝင်လိုက်ရဆိုတာတော့မိုးမချုပ်ခင်လည်းရောက်လာတော့ဝင်လို့ရတယ်ဒါပေမဲ့မိုးချုပ်ပြီးတော့ဝင်လို့မရတော့ဘူး။ပြီးတော့သူမျိုးတော့တက်ဘလို့တက်တိုင်းကအကုန်လဲကြတယ်။အားမဟုတ်ကုန်းစားလို့မရတော့အခုချိန်ထိတက်တိုင်းတော့မထူနိုင်ဘူးတချို့နေရှိ
အခုအိမ်မှာရောမီးတွေပါလေရပြီလား
အဲဘာလို့ရေးနေမရှိမီးနေမရှိလဲကျွန်တော်ကတော့ပင်ဆဲမှာခဏတော့ခုန်နေရတယ
်အခုအဖူတို့အိမ်လည်းပြန်ဝင်လို့မရသေးဘူးလားအဖူတို့အိမ်ဘယ်လောက်ထိပြက်စီးသွားလဲ
ကျွန်တော်အိမ်ကဝင်ကျွန်တော်အိမ်ကဝင်လို့ရတယ်ဒါပေမဲ့ဘာမှတုံးစားလို့မရတော့ဘူးကျွန်တော်အိတ်တဲ့အိတ်သူရဲ့ကျွန်တော်ရဲ့အိတ်တဲ့ master bedroom တခုလုံးကဟိုအပေါ်ခေါင်းမိုးကြိုကျထားတာဘာမှမလုပ်စားလို့မရတော့ခြံသုံးလုံးမရတော့
အဲ့တော့အခု insurance ဘာတွေရောရှိသလားအခုတော့ဘယ်လိုပြန်ပြီးတော့တိဆောက်ကြမလဲဟိုပြင်နာစင်နာတွေကိစ္စတွေရော
ဘယ်လို insurance ကတော့ရှိရကိုဒါပေမဲ့သူကတော့ exception ပဲလုပ်ပေးနိုင်တယ်ဟုတ်တယ်မဒါပေမဲ့လောလောဆယ်သူကျော်တော့ဘာလဲ hotel ရောငါးပြီးလို့ပြောတယ်အခုကျော်လဲအဲ့ဆောင်းတယ်သူဖုန်းခေါ်တာမှဆောင်းတယ်အခုချိန်ကြီးဘယ်လောက်ကြာမလဲဘယ်လိုချက်မလဲဆိုတော့မသိဘူးအဲ့သမို့တော့ကွာချိန်မွနေတာတော့ဘာမှဟိုကိုယ်လေးပဲလည်းမဟုတ်ဘူးသိရမလားကြာတော့ကြာလိမ့်မယ်ဒီမှာရှိတဲ့မြန်မာတွေအားလုံးကတော့စောတော့ပြောလို့ဆူရှီအလုပ်လေလောက်ကြတယ်ဆူရှီဆိုင်နေယူထားကြတော့သူတို့အားလုံးကလည်းဆိုင်ပိုင်တော့ခဏရက်နာရတော့ပေါ့အနည်းဆုံးနှစ်ပတ်သုံးပတ်လာနေချီချင်းနဲ့ဖြစ်သွားနိုင်တယ်အဲ့လိုပေါ့ပြီးတော့အဲအစောကဆိုအဲဟာတွေကအဲ frozen တွေပါလေတော့ဟို PC တွေပါလေရေကြီးတက်တာတဲ့ဟာတော့အကုန်ပြတ်ပေါ့အ
ဲ့တော့အဖူဟိုဗမာပြည်မှာဘလောက်ကြာကြာဘလို့အခက်ခဲတွေကြုံခဲ့ဘူးလဲတော့အကိုလည်းမသိဘူးပေါ့နော်ဆိုတော့အခုအဖူဖြတ်သန်းရတဲ့အတွေ့အကြုံအရာဒါပထမဆုံးလားမြန်မာပြည်မှာကြုံခဲ့ရတဲ့အခက်အခဲတွေနဲ့နှိုင်းရှင်ရင်အစိုးရရဲ့ကင်တွယ်ပုံဘယ်လိုနှိုင်းရှင်ကြည့်လို့ရမလဲအဖို့အတွေ့အကြုံရ
အာအရကွာတော့အဲကွာလေကွာလို့ဆိုတော့ဒီပုံစံနဲ့ခုမြန်မာပြည်မှာလာဖြစ်နေကျွန်တော်တည်ပြီလေဘာလို့ဆိုတော့ကျွန်တော်ဘာဘယ်ဘာဖြစ်လို့လဲဆိုတော့အခုဖြစ်တာကျွန်တော်ခေါင်းမိုးတွေပဲပွင့်ထွက်သွားတာကျွန်တော်အိရာတိုးတယ်ကျွန်တော်အိရာအိနေတယ်အိရာတိုးတယ်ကျွန်တော်မြန်မာပြည်မှာဆိုရင်သူကအတိအကျပြောကြစင်မှပြောကြမှာပေါ့တီးစင်မှလည်းတီးရမှာဟုတ်တယ်မလားဒီမှာတော့သူကအဲ့လိုမဖြစ်ခင်ကတည်းကသုံးလေးရဲ့တင်းကကြီးကိုပြောထားတော့ကိုကပြေးလိုက်တော့ကံကောင်းတော့
တော့ပါ။ကျွန်တော်ကသမျိုးလုံးတော့ကြီးမွားသွားတာပြောဆိုသိလား။လုံးဝကြီးမွားသွားတယ်။အိမ်ကစကုန်ပြည့်စုံသွားတယ်။ဒါပေမဲ့အဲ့လိုစိတ်ခက်စိတ်ခက်မရှိပါဘူးကော။အကျေအစားတောက်လို့ရဆိုရင်အစားတောက်အောင်မှသွားယူလို့ရတယ်။အဲ့လိုမျိုးပါ။ကျွန်တော်က6ချမ်းနဲ့ရှိသေးတော့ဒါပေမဲ့ကိုယူနေရတပြားစားပြီဆိုပြီးသွားမယူတာလည်းပါတယ
်။ကိုနော်ဆန်းဟာပနမစီတီမြို့နဲ့နှစ်မိုင်လောက်တာဝေးတဲ့ပနမစီတီဘီချ်လို့ခေါ်တဲ့မြစ်ကျိုးအင်းမှာနေထိုင်တဲ့ကချင်တိုင်းသားတဦးပါကိုနော်ဆန်းနဲ့သူ့မိသားစုဟာလည်းမုံတိုင်းမဝင်ခင်ကဘေးကင်းရာကိုတင်ဆောင်ခဲ့ပြီးမုံတိုင်းထွက်သွားပြီးသူတို့အိမ်ကိုပြန်ရောက်တဲ့အချိန်ကြုံတွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ရောက်တော့ကျွန်တော်ဘက်မှာကျတော့အလောက်မထိတယ်ဘူးဆိုတော့ကျွန်တော်တို့ကဟိုခေါင်းမိုးတွေတော့ပဲဆန်ပြီးမှဇာတ်လမ်းစာဆူပါဇာတ်မှာကျတော့တို့နေတဲ့နန်းကြီးမှာကျတော့စစ်ပင်တွေကုန်ကျိုးတော့ဝင်လို့မရဘူးအဲအမျိုးဖြစ်သွားတယ်စစ်ပင်နဲ့တို့ကဟိုဒီ government ရဲ့သူရဲ့ process တွေကတအားမြန်တယ်သူတို့ရောက်တဲ့ဥစ္စာကတောက်ကြာနေညရောက်တာလေကျွန်တော်တို့တော့စနေနေ့တော့ကနေသူတို့ဒီမှာတော့သူတို့ office နေကြတယ်ကြာသူတို့စနေနေ့မှာတော့သူတို့အပုံလုံးကိုသူတို့ဟိုဟိုစစ်တီအပုံဖြတ်နေကြဖြတ်တော်တော်များအောင်လုပ်ကြတယ်အဲ့ဒီဘိုင်းနေလုပ်ကြတယ်အဲ့တော့လမ်းကြီးကကျွန်တော်တို့ပနမစီဘီချ်ကအဲ့လောက်ကြီးမရှိဘူးပြီးတော့ဟိုပနမစီကတော့တော်တော်လေးကိုမြုပ်ပြသွားမှလို့ဖြစ်တယ
်ကိုနော်ဆန်းနဲ့အဖူတို့နှစ်ဦးဟာတခြားမုန်တိုင်းတန်ခံခဲ့ကြရတဲ့ထောင်ထဲချတဲ့ဒေသခံတွေနီးတူပျက်စီးဆုံးရှုံးမှုတွေအတွက်အခုချိန်မှာရော်ကြီးပြန်ရအောင်အမကန်ကုမ္ပဏီကိုဆက်သွယ်ဆောင်ရွက်နေကြကြောင်းပြောပါတယ်။တနင်္လာနေ့အထိအမေရိကန်အစိုးရကတရားဝင်ထုတ်ပြန်ထားတဲ့စီးရင်စရာတွေအရဒီမုန်တိုင်းကြောင့်သေဆုံးသူ19ဦးအထိရှိသွားပြီလို့ဆိုပါတယ်။မုန်တိုင်းတင့်ဒေသတွေကအဆောက်အုံပြတ်တွေနဲ့လက်ကျနေတဲ့တစ်ပင်တွေကိုအခုချိန်မှာလိုက်လံရှင်းလင်းနေဆဲဖြစ်တာကြောင့်သေဆုံးသူတွေအတွက်ဟာ လက်ရှိတဲ့ထပ်တိုးလာနိုင်ခြင်းရှိကြောင်းစီမားလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနတာဝန်ရှိသူတွေကပြောပါတယ်။ပြစ်စီဆုံးရှုံးမှုတန်ဖိုးကတော့အခုချိန်မှာသိနိုင်မှုမလွယ်သေးသလိုပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ဘလောက်ကုန်ကြမယ်ဆိုတာကိုပြောဖို့ဆိုသေးတဲ့အကြောင်းလဲစီမားအကြီးအကဲ Brock Long ကပြောပါတယ်ခင်ဗျ။